နယ်စပ်တိုင်းကာဘိုအတွက်သူတောင်းဆိုထားတဲ့ငွေကိုလွှတ်တော်ကမချပေးဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်လုံးကိုပိတ်ပစ်ပြီးတော့ Honduras, Guatemala, El Salvador နိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုလည်းဖျက်တောက်ပစ်မယ်လို့အမေရိကန်သမ္မတ Donald Trump ကတောက်ကြနေကထပ်ပြီးတော့ချင်းကြောက်လိုက်ပါတယ်။ဒါပြင်တိုင်းပြည်ရဲ့လူမှုဥပဒေကိုပြောင်းလဲပစ်ဖို့ကိုလည်းသမ္မတ Trump က Twitter ကနေပြောလိုက်ပါတယ်။အမေရိကန်ဆိုရလုပ်ငန်းတချို့အစိတ်ပိုင်းတွေရက်ဆိုင်နေတာ9ရက်မြောက်နေ့မှာပဲသမ္မတ Trump ကအခုလို Twitter ကနေတောက်လျှောက်ပြောဆိုလာတာဖြစ်ပါတယ်။သမ္မတ Trump ကနေစပ်တတိုင်းကာဘိုအတွက် American Dollar 5 Billion တောင်းဆိုထားပြီး Democratic ဘက်ကတော့နေစပ်လုံခြုံရေးအတွက်အသုံးစရိတ်ကိုအတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့တတိုင်းကာဘိုကိစ္စကိုတော့လုံးဝဆန့်ကျင်နေတာကြောင့်သမ္မတ Trump နဲ့ Democrat လွတ်တော်အမတ်တွေကြားအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းလို့မရပဲအစိုးရလုပ်ငန်းတချို့လည်းရက်ဆိုင်နေတာဖြစ်ပါတယ်။American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့အဆိုအရတော့ American Mexico နယ်စပ်ကိုပိတ်လိုက်ခြင်းအဖြစ်နိုင်ငံခြားကုန်သွယ်ရေးကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံကုန်သွယ်ရေးဟာတနည်းကို American Dollar 1.68 billion တန်ဖိုးရှိတာလည်းဖြစ်ပါတယ်ခင်ဗျာ။